ပြည်သူ့ငြိမ်းချမ်းရေး21ရာစုပြင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့ကိုတက်ရောက်ခွင့်ပေးဖို့နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်မှာကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာမနေ့တုန်းကထပ်မံတိုက်တွန်းခဲ့ပေမဲ့လက်နက်ကိုင်3ဖွဲ့ကလက်နက်ကိုင်လမ်းစဉ်ကိုဆွန့်လွတ်မယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ခြင်းမရှိသေးတဲ့အတွက်အဲ့ဒီအဖွဲ့တွေညီလာခံကိုတက်နိုင်ဖို့မသေးကြသေးပါဘူး။ပြည်သူ့ငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခြင်းဟာပိုပြီးအတိတ်ပဲပြေဝကြောင်း21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေကအပြောဆိုလိုက်ပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြလိုက်ပါတယ်။
ပြည်ထောင်စုညီညာရေးညီလာခံကိုတိုင်းသားလက်နက်ကန်အဖွဲ့တွေအားလုံးတက်ရောက်ခွင့်ရမှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့စစ်မှန်တဲ့ညီညာရေးကိုတက်လှမ်းနိုင်မယ်လို့အများစုကယုံကြည်နေကြတာကြောင့်အစိုးရကမဖိတ်ပဲခြံထားတဲ့ကိုကန့်တအောင်ဖလောင်ရခိုင်တပ်မတော်စတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကန်၃ဘွဲ့ကိုဖိတ်ကြားဖို့နိုင်ငံရေးပါတီတွေနဲ့တိုင်းသားလက်နက်ကန်အဖွဲ့တွေကနေပြည်တော်တင်ဃဟဟိုတယ်မှာမနေ့ကကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာတိုက်တွန်းခဲ့ကြတာပါအစိုးရရဲ့တုတ်ပြန်ညံ့တဲ့ပတ်သက်လို့21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ဟိုအစည်းအဝေးကျောက်တဲ့အဖွဲ့တွေအကုန်လုံးပေါ့ဗျာ။ကျွန်တော်တို့နိုင်ငံရေးပါတီကရောနောက်ပြီးတော့ဒီလက်ကင်တဲ့အဖွဲ့တွေရောအဲ့ဒါတွေကနေကျွန်တော်တို့တင်ပြတဲ့အခါကျတော့သူတို့ကလည်းရှင်းပြတာပေါ့နော်။သူတို့အဲ့ဒီစကလုံးလေးမှာတင့်နေတာလေးတစ်ခုပဲရှိတယ်ပေါ့နော်။အဲ့ဒီကြည့်နေတာလေးကိုပြည်လျောင်သူတို့ဟိုပြောနေမှသာရင်ဒါပြောလက်ခံမယ်ဆိုအခုတတိယတော့တကားဖွင့်ထားတယ်မြေဖျားညီလာခံကြီးမကျင်းပဖေးခင်ကြည့်ဘူးတဲ့သူတို့ဆရာအကြောင်းပြမယ်ဆိုရင်လက်ခံပါပါအဲ့တော့အဲ့လားလေးကိုရှောက်နေပါလေဆိုလို့လည်းဒါအစိုးရကနေပြောတာပေါ့နော်ဆိုတော့ဒါကတော့နှစ်ဖက်စလုံးကလည်းအဲ့ဒီစကလုံးဒီတစ်နေတဲ့ဟာကိုဟိုလုံးလို့မရသေးဘူးဖြစ်နေတာပေါ့နော်
မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကင်သုံးဘွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွန့်လွတ်လို့တဲ့ဆန္ဒရှိကြောင်းကြေညာချက်ထုတ်မှသာအစိုးရဘက်ကလည်းဒီသုံးဘွဲ့ကို21ရာစုပင်လုံညီလာခံတက်ဖို့ဖိတ်ကြားနိုင်မှာဖြစ်ကြောင်းပင်လုံညီလာခံကြိုတင်ညှိနှိုင်းရေးကော်မတီဝင်တာဝန်ရှိသူတွေကအစောပိုင်းမှာပြောကြားခဲ့တာပါတိုင်းသားလက်နက်ကင်သုံးဘွဲ့ကတော့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ဖို့ဆိုတဲ့စာသားအစားလက်နက်ကင်ပဋိပက္ခချုပ်ငြင်းဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောမျိုးသာကြေညာချက်ထုတ်ပြန်နိုင်မှာဖြစ်ကြောင်းတုတ်ပြန်ခဲ့ပါတယ်21ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရည်ကိုသူတို့အနေနဲ့လူလားကြောင်းဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်ကျွန်တော်တို့ကတော့တိုက်တွန်းနေတာအလုံးပါဝင်ဟိုတဲရောက်ရည်ကိုပဲတိုက်တွန်းတာပဲဆိုရင်နော်ဒါဓမ္မလည်းပဲအလုံးပြီးပြတ်သွားမှာပေါ့ကျွန်တော်တို့ကတိုက်တွန်းသလိုပဲသူတို့ကလည်းစူးစမ်းတယ်လို့ဆိုတာပေါ့ဗျာနော်အထူးသဖြင့်မိုင်းလားဆိုလို့ရှိရင်သူကအခုတဲ့ရောက်ဒီကုဏသုံးဘွယ်တဲ့ရောက်နိုင်ရေးအတွက်သူကချားချားနေပြီးလုပ်ဝေးနေတယ်လို့ကျွန်တော်တွေ့ရပါတယ
်အခုလို့အစိုးရနဲ့မြန်မာတပ်မတော်ဘက်ကလက်နက်ကိုင်မဟာမိတ်သုံးဘွယ်ပေါ်ကြိုတင်ကန့်သတ်ချက်ထားတာနဲ့ပတ်သက်လို့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကမှတ်ချက်ပေးပြောဆိုပါတယ
်ဒီရင်းရင်းညီလာခံကြီးကြီးရတာနဲ့တခါတည်းကျွန်တော်ရင်းရင်းကြီးရသွားမယ်လို့လည်းမဟုတ်သေးဘူးလေဗျာနော်။ဟောကျွန်တော်တို့လူလားချက်ကြီးပြဿနာတွေကအများကြီးရှိတဲ့ခါကျတော့ဒီရင်းရင်းကြီးပါသဘောတူရရပြီဆိုပြီးတန်တော့ကျွန်တော်နိုင်ငံရေးဆွေးနွေးမှုတွေကအများကြီးလုပ်ရအောင်ပါလေနော်။အဲ့တော့အဲ့ဒီဟာကြီးကိုဆက်ပြီးတော့လုပ်အောင်ပါဆိုတော့ရင်းရင်းကြီးကိစ္စဆိုတော့တခါတည်းပြီးသွားမှာမဟုတ်ဘူးလေနော်။ဆက်ပြီးတော့လုပ်အောင်ပါပဲဆက်ပြီးတော့ကြိုးစားအောင်ပါပဲ။ဒီတော့မှသာလေကျွန်တော်တို့အပီးတိုင်ရင်းရင်းရမှာကျွန်တော်အခုမြုပ်လင့်ထားတာကတော့ဒီအနည်းဆုံး3နှစ်မှဟုတ်လား5နှစ်အထိစူးစမ်းရမယ်လို့ဆိုပြီးမှန်းကျင်လုပ်ထားတာဘူးဗျာနော
်21ရာစုပင်လုံညီလာခံကိုဩဂုတ်လ31ရက်ဗုဒ္ဓနေ့ကနေစက်တင်ဘာလ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဆွေးနွေးမှုတွေမပြီးပြတ်ခဲ့ရင်စက်တင်ဘာလ4ရက်နေ့ထိဆက်လက်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ